မလေးရှားနိုင်ငံကနေထိုင်းနိုင်ငံဘက်ကိုခိုးဝင်လာတဲ့မြန်မာ၅ဖမ်းလှေလုပ်သား၁၁ယောက်ကိုထိုင်းအနာဘိုင်းတွေကဖမ်းဆီးလိုက်တဲ့သတင်းကိုပြောပြပါမယ်။ကျွန်မကအေးအေးမှာပါ။မလေးရှားနိုင်ငံကနေစံဝိုင်းကိုလိုမြစ်ကိုဖျက်ပြီးထိုင်းနိုင်ငံထဲကိုခိုးဝင်လာတဲ့မြန်မာနိုင်ငံသား၁၁ယောက်ကိုဒီရက်ပိုင်းမှာပဲထိုင်းဘက်ကဖမ်းဆီးရမိခဲ့တာပါ။ခိုးဝင်လာသူအလုံးကတော့ခရီးသွားထောက်ခံချက်မပါရှိကြတယ်လို့အဖျားနာတာတွေမတွေ့ရပေမဲ့ကိုဗစ်စင်တာကိုပို့ပြီးအရင်ဆုံးဆေးစစ်မယ်ဆိုပြီးထိုင်းအနာဘိုင်းတွေကဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပြပါဗျ။အ
ထိုင်းမလေးရှားနိုင်ငံနဲ့ပြည်တော်ဖိုးဝင်လာတယ်ကျွန်တော်ထိုင်းဘက်ကဖိုးဝင်လာလို့အခန်းခံရတာပေါ့။မြန်မာနိုင်ငံသားယောက်ျားလေး၁၁ယောက်ပေါ့နော်။ဟုတ
်ကဲ့
။သူတို့ကဟိုဘယ်မှာအဲ့ဒီမလေးရှားထဲမှာတော့ဆိုလို့ရှိရင်သူတို့မလေးရှားအဲ့ဒီ၅ဖမ်းလေးတွေမှာလုပ်ခဲ့လို့ပြောတယ်။အခုကဟိုဒီကိုဗစ်ရောဂါလည်းပါလဲဖြစ်နေတဲ့ဆောင်းကြရတဲ့အခုဒီဒီလိုသမားကြီးရဲ့ပြန်ဖို့အတွက်ခိုးဝင်တော့ပြောရမယ်ဆိုလို့ရှိရင်ဒါလည်းပွဲသားနဲ့ဝင်နေချင်းပါလေတနေရာမှာသူတို့စောင့်နေတော့နလားသူကအပိုင်ထဲမှာပဲအဲ့ဒီအချိန်မှမှဇွာသားတွေကတွေ့တော့အာနာပိုင်တွေအကြောင်းကြားတော့ပြီးတော့စစ်စစ်ထမ်းခံတာပေါ့ဟုတ်ပါဘူးသူတို့ကလုံးလုံးဆိုင်ကတော့သူတို့ကဝင်နေလို့လေအဲ့ဒီကနေပြောတဲ့ COVID ဟိုဇောကရှိမရှိစစ်ဆေးမယ်လေစစ်ဆေးပြီးတော့ဒါတကယ်လို့မရှိဘူးဆိုလို့ရှိရင်တော့တော်တော်နဲ့တရားမဝင်ခိုးဝင်တဲ့အမှုတွေပေါ့လေအဲ့ဒါနဲ့သူပြန်ပြီးတော့လက်ကြောင်ပေးလို့မပေါ့ဒါလာဝကအဲ့ဒီတိုင်းရေးနေတယ်ပေါ့ရှိပါဟု
တ်
အမေရောကဘာညာလဲစစ်သေးရတော့ဟိုမသိသေးဘူးပေါ့နော်အဖေဟိုရှိတယ်မရှိဆိုတော့မသိသေးဘူးပေါ့ဘာနဲ့ဒီနေ့ထိုင်းထားမှာပေါ့
ဖန်စီထိမ့်သိခံရတဲ့မြန်မာတွေဟာမလေးရှားနိုင်ငံမှာငါးဖမ်းလေလုတ်သားတွေအဖြစ်လှုပ်လှုပ်ခဲ့ကြသူတွေလို့ဆိုပါတယ်မလေးရှားနိုင်ငံမှာကိုဗစ်ပြန့်နှံ့မှုတွေများလာတာကြောင့်ပွဲသားတွေဟာရွှေပြောင်းလုတ်သားတွေကိုထိုင်းနိုင်ငံဘက်ကိုမှောင်ခိုသွင်းလာဖြစ်မယ်ဆိုပြီးဆောင်းဝိုင်းကိုလိုမြို့နယ်မှယန်ဂရောင်းတီမာဘက်ကတုံ့တက်ပြောဆိုခဲ့ကြောင်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်ကိုဗစ်ကာယောဂါကြောင့်သေဆုံးသူ60နဲ့အတီးပြုလူနာ6000ကျော်ရှိတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကဆလို့ယောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ချက်ကျော်ပြန်ဝင်လာသူတွေလည်းပါဝင်လာခဲ့တာပါထိုင်းနိုင်ငံဟာမြန်မာရှေ့ပြောက်လို့သမားတွေကြားကိုဗစ်တွေ့ရှိမှုတွေများပြားလာပြီးတဲ့နောက်နိုင်ငံနဲ့ပြည်နယ်မှာကိုစိုးရိမ်တဲ့အတွက်နေဆက်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ခြားထားနေမှာပဲမလေးရှားနဲ့မြန်မာဘက်ကနေခိုးဝင်လာတဲ့မြန်မာရှေ့ပြောင်းလို့သမားတွေကိုဖမ်းဆီးမှုတွေကဇက်တိုက်ဆိုသလိုရှိနေခဲ့ပါတယ်ကျွန်မမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ